ရသားဆိုရလက်ထက်မှာတရားစွဲဆိုဖမ်းဆီးထိန်သိမ်းမှုပို့ပြီးတော့များလာတဲ့ဆက်သွင်းရေးဥပဒေပုံမှန်66ကာကြီးကိုလွှတ်တော်နှစ်ရက်စလုံးမှာအရေးတကြီး အစိုးတင်သွင်းပြီးပြင်ဆင်ပေးဖို့ဒီမိုကရေစီအင်အားစုတွေလူခွင့်လှုပ်ရှားသူတွေနည်းပညာရှင်တွေနဲ့ဥပဒေပညာရှင်တွေကဆက်သွယ်ရေးဥပဒေပြင်ဆင်ပေးရင်လူမှုလှုပ်ရှားမှုနဲ့ဒီကနေ့တောင်းဆိုလိုက်ပါတယ်ဒီကနေ့တနင်္ဂနွေနေ့ဇန်နဝါရီလ22ရက်နေ့မှာရန်ကုန်မြို့နယ်မှာမြို့တော်ခမ်းမရှိမှာလူမှုလှုပ်ရှားမှုနဲ့66ကာကြီးအမြန်ဆုံးပြင်ဆင်ပေးဖို့တောင်းဆိုတဲ့လှုပ်ရှားမှုကိုကျင်
ရွေချက်ကတော့သွတ်တော်ဆိုတာကလူတို့ရဲ့အတန်ကိုနားထောင်တယ်သွတ်တော်ရဲ့ဆုံးချက်ချက်ဒီလူတို့ရဲ့စန္ဒကိုအကောင့်တွေပေါ်ခြင်းဖြစ်တယ်အဲ့ဒီတော့လူတို့ကြီးတရလုံးက2013ခုနှစ်စက်တွေဥပဒေပုံမှန်66ခါကြီးကြောင်းလူအမြောက်အမြားမိသားစုများငြိမ့်ရကြနေရတဲ့အဆင့်အထိပုဂ္ဂိုလ်ရဲ့လက်စားချေမှုလက်သုံးတော်ဥပဒေအဖြစ်နဲ့ပဲ့ရောက်နေတဲ့ဟာကိုမလိုလားဘူးလက်မခံဘူးဆိုတာကိုကျွန်တော်တို့ထင်ဟပေါ်ပြပေးခြင်းသာဖြစ်ပါတယ်ကျွန်တော်တို့ဒီအစိုးရကလည်းလူထုအစိုးရဆိုတော့လူထုအတွက်အကျိုးရှိတာကိုအခုဒီလွတ်တော်တက်တမ်းမှာရှိတယ်လွတ်တော်ကိုယ်စားလှယ်တော်အားလုံးအများစုကအကြီးချင်းပြဝတယ်ကိုယ်စားလှယ်တော်ဒီတော့ဒါလူထုအတွက်လုပ်ပေးမယ်လို့ယုံကြည်လို့စနာပေါ်တော့ပါ
ဟုတ်ကဲ့ဒီလူတို့ကရွေးချယ်တင်ပြလိုက်တဲ့အရသာအစိုးရလက်ထက်မှာဒီ66ဂါကြီးဆိုတဲ့ပုံမှန်ကိုအသုံးပြုပြီးတော့မှတရားစွဲဆိုမှုတွေဖမ်းဆီးထိန်းသိမ်းမှုတွေများလာတယ်လို့ပြောပါတယ်ဆရာဆိုတော့ဒီ66ဂါကြီးနဲ့ပတ်သက်ပြီးတော့ဒီအဓိကကဒီအရသာအစိုးရပေါ့နော်ဒေါ ံဆန်းစုကြည်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့အစိုးရအနေနဲ့ဒီ66ဂါကြီးနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလို့များပြုပြင်မှုတွေကိုလုပ်ပေးတဲ့လို့ရောဆရာအနေနဲ့ထင်ပါလဲရှင်
ကျွန်တော်တို့အနေနဲ့ကတော့ဥစားပေးတောင်းဆိုချက်ကလုံးဝဖြတ်သိမ်းရေးနော်အဲ့ဒါမှမရသေးဘူးဆိုရင်တို့အပ်သေးတယ်လို့ယူဆလို့ရှိရင်ပြင်ဆင်ရေးပြောမယ်ဆိုရင်လက်စားချေပြီးတော့တစ်ဖက်သားကိုအချုံနောင်ဘဝနဲ့ဒုက္ခရောက်အောင်အာမခံမရတဲ့ပုံမှန်အဖြစ်ကနေကြောင်းလဲပေးဖို့အတွက်ကျွန်တော်တို့အခုလိုဆောင်ရွက်ခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာဒီဥပဒေက66ဂါကြီးကဟုတ်ကဲ့ဆရာဒီ66ဂါကြီးကအရင်သမရဦးသိန်းစိတ်အစိုးရလက်ထက်ကလွှတ်တော်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုဖြစ်တဲ့အခါကျတော့အခုဒီပြည်သူဒီအခုလက်ရှိအစိုးရတည်လွှတ်တော်လက်ထက်မှာရောအဓိကဘယ်လိုများပြန်ပြီးတော့မှလှုပ်ဆောင်သင့်ပါလဲဆရာ
ဟုတ်ပါတယ်အရင်ဦးသိန်းစိတ်အစိုးရလက်ထက်တုန်းက2004ခုနှစ် electronic သက်သွေဥပဒေကြီးရှိနေတာနဲ့ကိုလူတယောက်ကိုပုတ်ကြီးပုတ်မအစုံအနေနဲ့တရားစွဲဆိုနိုင်အောင်ဆိုပြီးတော့နောက်ထပ်ပြဋ္ဌာန်းခဲ့တဲ့ဥပဒေအဲ့ဒါကိုအခုဟိုဒီဒုစန္ဒနဲ့တက်လာခဲ့တဲ့သတ္တတိကအချိန်ကာမရွေ့ပြင်းစင်ပြောင်းလဲပယ်ချက်နိုင်တဲ့အခွင့်အာဏာအပြည့်အဝရှိပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒါကိုလဲနေလေအောင်မြင်းဆောင်နဲ့နွားစကြက်မကြအားလုံးပါဝင်ပြီးတော့ဖြတ်သိမ်းရေးစီကိုဥတည်ကြီးကျွန်တော်တို့ဒီနေ့ကျင်းပပြုလုပ်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဆရာတို့ဆက်ပြီးတော့ကဘယ်လိုများလှုပ်ရှားမှုတွေနဲ့ဆောင်ရွက်သွားဖို့ရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့အခုသွတ်တော်အစည်းအဝေးပြန်စမယ်မတိုင်ခင်မှာဒါကိုသွတ်တော်ကိုအရောက်ပေးပို့ဖို့အတွက်ကိုမောင်စောင်းကားတို့ကလည်းလုပ်နေသလိုမြန်မာနိုင်ငံသတင်းမီဒီယာရှေ့နေကွန်ရက်ကတရားသွတ်တော်ရှေ့နေဦးတန်းတော်အောင်ပြတ်တော်ရှိနေတဲ့ Notary Public ဦးအောင်စိုးဦးတို့ကစာရန်နေပြုစုဆောင်ရွက်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ပါဆရာအဲ့တော့အခုကဒီနေ့မြို့တော်ခမ်းမရှိရဲ့ဒီလူမှုလှုပ်ရှားမှုအပေါ်မှာဒီရန်ကုန်မြို့နယ်လူမှုတွေကဘယ်လိုများသူတို့အနေနဲ့တုံ့ပြန်ပါလဲဆရာဆရာတို့ရဲ့ဒီဟောပြောချက်ပြောကြားချက်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီတုံ့ပြန်မှုကရောဘယ်လိုရှိလာနိုင်မယ်လို့ဆရာပြောလင့်ပါလဲဆရာ
ကောင်းပါလေတက်ရောက်လာခဲ့ကြတဲ့ခမ်းမကြီးလူတကောင်နီးပါသောပုံကိုယ်ကြီးကအခုကျွန်တော်တို့ရဲ့တင်ပြဆွေးနွေးချက်ဒီအပေါ်မှာလိုလိုလားလားရှိကြပါရဲ့နော်တက်ကြွလှုပ်ရှားသူအန်တီဒေါ်နောအုံးလာတို့နော်ကျောင်းသားစိုက်ကဆိုရင်ဘဂတကိုမင်းသွေးတေတူကိုမိုးသွေးတို့နောက်ပြီးတော့ရှစ်ဆက်ရှိငိမ့်ပွင့်ကမနီလာသိန်းတို့ အစရှိတဲ့တက်ကြွလှုပ်ရှားသူတွေအားလုံးက66ဂါကြီးရဲ့အနိဋ္ဌယုံကိုမြင်တွေ့ထားတဲ့အတွေ့သူတို့ကိုယ်လိုက်ကလည်းကျွန်တော်တို့နဲ့အတူပူပေါင်းပြီးတော့လာရောက်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာဥရောပဆောင်ကျေးဇူးအများကြီးတင်ပါတယ်ဆရာဖြေပေးတာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်